မြန်မာနိုင်ငံအတွင်းဆေးရနာသိမ်မှုကြောင့်တထုနဲ့တွင်းတွဲပစ္စည်းတွေတင်ပို့မှုတွေကျလာမှာကိုအိန္ဒိယချင်းတရုတ်ဘက်ကစိုးရိမ်နေပါတယ်။တန်ပြူကျင်းနီနဲ့မြေရှားတပ်တွေ Red နိုင်ငံတကာတန်ပြူလုပ်ငန်းအသင်းကသတ်မှတ်ထားပြီးတီးခဲ့တဲ့2019ခုနှစ်အတွင်းမှာတရုတ်နိုင်ငံတည်းတန်ပြူတင်သွင်းတဲ့တန်ပြူအကျန်းတည်း95ရာခိုင်နှုန်းကမြန်မာနိုင်ငံဘက်ကဖြစ်ပါတယ်။တရုတ်မှာဒီတန်ပြူချုပ်ချက်မှုလုပ်ငန်းအဓိကလုပ်နေတာမြန်မာနဲ့27ယူနန်ပြည်နယ်ဖြစ်ပြီးတီးခဲ့တဲ့နှစ်ကိုဗစ်ကပ်ဘေးကြောင့်မြန်မာဘက်ကတန်ပြူကုန်ကျန်းတင်ပို့မှုဟာ73%ငါးရာခိုင်နှုန င်းဆရာနာတင်မှုကြောင့်ထိခိုက်မှုမရှိသေးပဲတင်ပို့မှုတွေဆက်ရှိနေတယ်လို့ဒီနိုင်ငံတကာတံပြူသင်းကဆိုပါတယ်။ကမ္ဘာပေါ်မှာကျင်းနီတင်ပို့မှု18နိုင်ငံမြောက်အများဆုံးဖြစ်တဲ့မြန်မာအနေနဲ့လည်းကျင်းနီချုပ်လုပ်ရေးလုပ်ငန်းမှာတရုတ်ရဲ့ဝမ်ပေါင်းကုမ္ပဏီနဲ့စစ်တပ်လုပ်ငန်းနီရိုကိုဥဆောင်တဲ့အဖွဲ့တွေနဲ့ဖက်ဆက်လုပ်ကိုင်နေတာရှိပါတယ်။ကွန်ပျူတာနဲ့စစ်ပစ္စည်းတွေထုတ်လုပ်ရမှာသုံးတဲ့တွင်ထွက်18မျိုးပါမြေရှားသတ္ထုအများဆုံးထုတ်တဲ့တရုတ်အနေနဲ့ပြီးခဲ့တဲ့2020ခုနှစ်ထဲဒီသတ္ထုတဝက်ပမာဏရရင်မြန်မာပေါ်မှာမိခိုနေရသေးတယ်လို့ Atomas Intelligence အဖွဲ့စီမံညွှန်ကြားရေးမှူး Ryan Cathie Lewis ကဆိုပါတယ်ခင်ဗျာ။